တွေးသူမြင်အစီအစဉ်ကကျူးစွာပါတယ်ခင်ဗျာမြန်မာနိုင်ငံမှာလွတ်လပ်တဲ့အလို့သမားတမကတွေပေါ်ပေါက်ရေးလောအားပေးခိုင်းစင်မှုပပျောက်ရေးစတဲ့အလို့သမားအခွင့်အရေးတွေရရှိအောင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ဆက်သွယ်စည်းရုံးဆောင်ရွက်နေတဲ့ FTUB အဖွဲ့ကြီးကဲဦးမောင်မောင်ဟာ NLD ဘိုးအလို့မှုဆောင်ဖွဲ့ဝင်တူဖြစ်သူဦးညွန့်ဝေရဲ့တားတူဖြစ်ပြီးလွန်ခဲ့တဲ့နှစ်ပေါင်း25နှစ်လောက်ကကချင်ပြည်နယ်တနင်္သာမှာအမှုထမ်းခဲ့စဉ်ကစလို့အလို့သမားအရေးတွေမှာတက်တက်ကြွကြွပါဝင်ဦးဆောင်လာခဲ့ပုံကိုဒီလိုစပြောပြပါလိမ့်
ကျက်ဆက်နဲ့ခွန်လောက်မှာစပြီးတော့ပေါ့နော်ကျွန်တော်တို့ဒီပမာပြည်မှာစောင်းနေခဲ့တဲ့ရှိတယ်လေ1989လောက်ပါဆိုတော့တော်တော်လေးကြီးမှဖြစ်တယ်အဲ့ဒီချိန်မှာကျွန်တော်ကဒီချောမေနာကော်ပိုရေးရှင်းမှာကျွန်တော်အလုပ်လုပ်တာဖြစ်တယ်အဲ့တော့ကျွန်တော်ကဘယ်မှာတာဝန်ကျလဲဆိုတော့ကျွန်တော်မိုးမိတ်မှာတာဝန်ကျတော့ဒုံးမိတ်မှာတာဝန်ကျတော့ကျွန်တော်တို့က24ရေးစမ်းပိုင်ရေးမှာကျတော့ပါဗျာအဲ့ဒီမှာကျွန်တော်အလုပ်သမား3000လောက်ကိုအတူတာဝန်ခံနေလို့လုပ်ရတာဆိုတဲ့ကိစ္စချင်းမှာအဲ့ဒီအနေအထားကိုကျွန်တော်တွေ့တာပါအဲ့ဒီမှာခက်ခဲပေါ့နော်ကိုကျွန်တော်တို့ကတော့ဆိုးရဝန်ထမ်းဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကလာစာနဲ့လုံတော့ပြင်မယ်အဲ့ဒီမှာလုပ်တဲ့လူတွေရဲ့အခက်အခဲကိုကျွန်တော်တွေ့ရချင်းမှာကျွန်တော်ခွင့်နဲ့ပြန်တော့ကျွန်တော်အခင်းနဲ့ကျွန်တော်ဆွေးနေတာပေါ့ဆွေးနေတဲ့နောက်မှာတစီရင်းနဲ့ကျွန်တော်မြင်လာတယ်ဒါပေမဲ့နဲ့လည်းကျွန်တော်တို့တနေချင်းနေရောက်မှနေတော့ကျွန်တော်တို့ရဲဘော်တွေပေါ့ကျွန်တော်ကတော့ PBS ရဲ့ဘကိုထုံးအောင်ကျွန်တော်နဲ့တစ်နှစ်တည်းဆိုသူတို့လုတ်ခဲ့တဲ့ဟာကိုအဲ့ဒီမှာကျွန်တော်ပြန်ဆက်ဆံနေတာပေါ့ကျဆက်ရှိဖြစ်တာတဲ့ချိန်မှာကျွန်တော်ကျောင်းသားအရေးပိုင်တဲ့ဖြစ်တဲ့ချိန်မှာလူ့သမားတမက်ကဒီဖွဲ့ဖို့ကိုဒီရုံးနေမှာဆွေးနွေးကြတယ်ပေါ့ကျွန်တော်ဆွေးနွေးပြီးတော့အဲ့ဒီချိန်မှာဒီကျောင်းသားတမက်ကခေါ်တဲ့တပိတ်ပေါ့ဖို့ကိစ္စမှာကျွန်တော်တို့တပိတ်ပေါ့ပါတယ်အဲ့တော့ကျွန်တော်ကကျောင်းမြနာကော်ပိုရေးရှင်းရဲ့ဒီလူ့သမားတမက်ကမှာကျွန်တော်ဥက္ကဋ္ဌဖြစ်ရွေးခါတယ်နောက်တစ်ခါကျွန်တော်ရောင်းမှရှိတဲ့ကျွန်တော်တို့တပ်ထုတွင်းဝန်ကြီးဌာနပေါ့အဲ့ဒီမှာရှိတဲ့လူ့သမားတမက်ကအားလုံးစုတဲ့အချိန်မှာကျွန်တော်တစ်ခါထပ်ပြီးတော့ကျွန်တော်ဥက္ကဋ္ဌဖြစ်ပြန်ရွေးခါတယ်အဲ့ရဆိုင်တော့ကျွန်တော်ဒီတပိတ်ပေါက်တဲ့ထက်မှာအချင်းချင်းကပါခဲ့တယ်လေ။ပါတဲ့အတွက်ကြောင့်လည်းကျွန်တော်တို့ကျောင်းမြတ်ကော်ပိုရေးရှင်းကနေအလုပ်ထုတ်တဲ့ထက်မှာကျွန်တော်9ယောက်ပေါ့။ကျွန်တော်တို့ဥက္ကဋ္ဌဒုက္ခတွင်းမှုလုပ်တဲ့ပုံကောင်တူတူကျွန်တော်အလုပ်ပြုတ်ပါတယ်။အလုပ်ပြုတ်တဲ့နောက်မှာကျွန်တော်လည်းစက်ဒေတာထွက်လာပြီးတော့ကျွန်တော်ဒီ FTUB ညီမနိုင်ငံလက်မှတ်သားတာမှာအဖွဲ့ချုပ်ဖို့ကျွန်တော်60ခုမြောက်မှာထောက်ပါတယ်။
ဒီဘက်မှာအခြေဆိုင်ပြီးမြန်မာပြည်တွင်းကလူ့သမားအရေးတွေစတင်လှုပ်ရှားဖို့ဆောင်ရွက်ခဲ့ရမှာကြုံတွေ့ခဲ့ရတဲ့အခက်အခဲမျိုးမျိုးကိုဖြတ်တန်းပြီး ILO နိုင်ငံတကာလူ့သမားအဖွဲ့ချုပ်နဲ့စတင်ဆက်သွယ်လှုပ်ရှားခဲ့ဖို့ဥမ္မောင်မောင်ကဒီလိုဆက်ပြောပြပါတယ
်ကျွန်တော်စတုတ်တုံးကတော့တော်တော်ခက်ခဲပါတယ်ကျွန်တော်ပြေးတဲ့အချိန်လုံးကတော့မှအဲ့ဒီအချိန်မှာကျွန်တော်တနင်္လာမောပေါ့ဗျာကျွန်တော်ဒေါ်လာရေးတက်ကတိုင်းလောက်ခွဲကြည့်တခုကကျွန်တော်လူ့သမားဆိုတာကိုမယုံဘူးအဲ့ဒီအချိန်မှာပြေးတာကတော့ကျောင်းသားတွေပြေးတာများတော့ကျောင်းသားအသက်ရွယ်လည်းမဟုတ်ဘူးဆိုတော့မင်းရဲ့အလုပ်သမားကပါလဲဆိုကျွန်တော်ကိုတစ်ထင်းမှာတနက်တိတ်ပြီးတော့မေးခဲ့သေးတယ်အင်းကြီးကစအလုံးဖြည့်ပြီးစားခဲ့ပါသေးတယ်ဆိုတော့အဲ့ဒီအနေထားနဲ့ကျွန်တော်60ခုနဲ့ထောင်တယ်ထောင်တော့62ခုနဲ့မှာတော့ကျွန်တော်အားရလို့ကမ္ဘာလူမကြီးရအဖွဲ့ချုပ်ကိုကျွန်တော်ပထမဆုံးစရောက်တယ်အဲ့ဒီမှာအတ္တမလိုအပ်ပြီးကိစ္စရှိတယ်ဆိုကျွန်တော်စပြီးတော့ကျွန်တော်ပြောပါတယ
်ဒီလိုအလုပ်သမားအခွင့်အရေးတွေတိုးမြင့်ရရှိရေးအတွက်ကျိုးပန်းဆောင်ရွက်ရမှာအခုအခါမှာအောင်မြင်မှုအသီးပွင့်တွေလည်းမြင်တွေ့လာရပြီလို့ဥမ္မောင်မောင်ကပြောပြပါလေ
ဒီတွင်းမှာလူ့သမားတမက်ကပြန်လဲပထူတောင်ရေးပေါ့ trade unionism ဆိုတော့ပြန်ရရှိပြီဆိုတာရေးအနောက်နေသက်ဒေတာမှာတိုင်းကဒေတာမှာကျွန်တော်လူ့သမားတမက်ကပေါ်ထုတ်ရေးဆိုတာရေးနောက်တစ်ခါ PP ဆိုင်ရာကနေပြီးတော့ကျွန်တော်ဖီအားပြန်လဲရရှိရေးဆွဲကိစ္စကျွန်တော်လုပ်ခဲ့တယ်လေအဲ့တော့အဲ့ဒီထက်မှာ PP ဆိုင်ကိစ္စနဲ့ပတ်သက်တော့ ILO မှာကျွန်တော်အတ္တမလိုအပ်တဲ့ကိစ္စကိုကျွန်တော်ပြည်ပြီးစကားပြောခဲ့တယ်နောက်တစ်ခါအခုသောသမားပြည်မှာအခုပြောနေတဲ့ Labor Organization တော့အဲ့ဒါပေါ်ဖို့အတွက် Freedom of Association တို့လက်ဆက်အသင်းင်းဖွဲ့စည်းမှုမရှိဘူးဆိုတာကိုကျွန်တော်ကတိထောက်ထားကျွန်တော်ပြခဲ့တယ်။ဆိုတော့အဲ့ဒါကိုကျွန်တော်ပြန်ဆက်လုပ်ခဲ့တယ်။ဒီကြားထဲမှာကျွန်တော်66ခုနှစ်မှာကျွန်တော်တို့ကဒီ Unilever Company ကိုဗမာပြည်မှာဒီနည်းမျိုးနဲ့မလုပ်တဲ့နေမှာအတ္တမလောကပေးမှုတွေရှိတဲ့ဆိုတဲ့အတွက်ကြောင့်ကျွန်တော်တို့ကအမေရိကန်နိုင်ငံမှာကျွန်တော်တို့တရားဆွဲခဲ့တယ်။အဲတရားဆွဲ9နှစ်ကြာတော့ကျွန်တော်တို့အဖြေရခဲ့တာပေါ့ဗျာ။သူတို့အနေနဲ့ကိုရောကြီးပေးဖို့ဆိုတဲ့အခါဆွေးနွေးတဲ့အထိကျွန်တော်ဒါဖြစ်ခဲ့ပူတယ်လုပ်ခဲ့ပူတယ်နော်အားရလူကတော့ကျွန်တော်တို့အတ္တမလောကီပထမအဦးဆုံးစတင်တဲ့မြန်မာသူပြင်းပြထန်ထန်ရင်းတယ်အဲ့ဒီချိန်ကနားဖားကဒါအတ္တမလောကီဆိုမရှိဘူးနိုင်ငံရေးလုံးချမှုဖြစ်တယ်လို့ပြောတယ်ဒါပေမဲ့66ခုနှစ်မှာတော့စုံစမ်းစစ်ဆေးကော်မရှင်အားရလူမှဖွဲ့ပြတဲ့အတ္တမလောကီကိစ္စနဲ့ဖြစ်တယ်နားဖားကပူပေါင်းလုံဆောင်မှုညှင်းဆောင်ခဲ့တယ်ဒါ ါပေမဲ့တက်ကျင်2000မှာအဖြစ်ပေါ်တယ်ပေါ်တဲ့ချိန်မှာအားရလူကနေပြီးတော့စီပွားရေးပိတ်ဆို့မှုတွေလုပ်ဖို့ကိုစကားပြောလိုက်ချိန်မှာနားဖက်ကမလုပ်ပါနဲ့ပူပေါင်းလှုပ်ဆောင်မယ်ဆိုရင်2000တခုနဲ့မှာကျွန်တော်အားရလူရုံးဆက်တွေရုံးရန်ကုန်မှာစတူရှိတယ်အဲ့ဒီကနေတစ်ဆင့်ပေါ့အတမလိုအပ်ပြီးဒီအနေပတ်တည်းပြုရင်ပြောင်းလို့လုပ်ပါမယ်ဆိုတဲ့အနေထားဖြစ်သွားတယ်နောက်ကတစ်ခါတော့ဥပဒေကြေရတယ်ပြည်တွင်းမှာလွတ်လပ်စွာလုံခြုံတမကရဖွဲ့စည်းပုတ်တွေဆိုတဲ့ဥပဒေကြီးထုတ်ပြန်တဲ့နေထားရှိတယ်ဆိုတော့ကျွန်တော်တို့ကတော့ပြည်ပဆိုင်ရာဖိအားအရအဲ့ဒါကိုလက်တွေ့ကျွန်တော်လုပ်ရဲ့ကိစ္စရှိတယ်
ဒါပြင်သက်ဆိုင်ရာတိုင်းရင်းသားနယ်မြေတချို့မှာလည်းအလုသမားတပ်မကတွေဖွဲ့စည်းတည်ထောင်ထားပြီးဖြစ်တယ်လို့ဆိုပါတယ်
။ကော်တူးတွေကမှကျွန်တော် FPUK ဆိုတဲ့ဒီကော်တူးတွေလုံမတပ်မကအဖွဲ့ချုပ်ကိုထူထောင်ပေးနိုင်ခဲ့တယ်။ချင်းမာချင်းလုံမတပ်မကကျွန်တော်ထူထောင်ပေးတယ်။ရခိုင်ဘက်မှာရခိုင်ထွေတွေလုံမတပ်မကဆိုထူထောင်ထားတယ်ဆိုတဲ့ကိစ္စရှိတယ်။နောက်တစ်ခါကျွန်တော်နာဂမှာလည်းနာဂ Labor Union ကျွန်တော်ထူထောင်ထားတဲ့ကိစ္စတွေပါရှိပါတယ်ခင်ဗျာ။
ဥမမဟာ NCUB လို့ခေါ်တဲ့ပြည်ထောင်စုမြန်မာနိုင်ငံအမျိုးသားကောင်စီမှလည်းအတွင်းမှုအဖြစ်လွန်ခဲ့တဲ့15နှစ်လောက်ကစလို့တာဝန်ယူလာခဲ့ပြီးနေဆက်အခြေစိုက်တော်လှန်ရေးတပ်ပေါင်းစုတွေပုံမူကျယ်ပြန့်စွာစုစည်းနိုင်ရေးကုလသမဂ္ဂမှမြန်မာစစ်အစိုးရကိုစားပြုမှုကိုဖယ်ရှားပြီး1990ခုနှစ်ရွေးကောက်ပွဲအနိုင်ရလွတ်တော်ကိုယ်စားလှယ်တွေနဲ့အစားထိုးနိုင်ရေးစတဲ့လှုပ်ရှားမှုတွေဆောင်ရွက်ခဲ့ပါတယ်အလို့သမားရေးနဲ့ပတ်သက်လို့ဆက်လက်ပြီးကြိုးပမ်းဆောင်ရွက်သွားဖို့ရည်မှန်းထားချက်တချို့ကိုလည်းFTUB အဖွဲ့ကောင်းဆောင်ဥမမောင်ကဒီလိုဆက်ပြောပြပါတယ
်လူသမားကိစ္စမှာကျွန်တော်တို့နိုင်ငံကအရင်တော့ရှိခဲ့တဲ့နိုင်ငံရေးစနစ်ကတကဘာကြီးလုံးပြောင်းသွားပြီလေ pre cold war ကနေ post cold war ဖြစ်သွားဆိုတဲ့အချိန်မှာရှိခဲ့တဲ့လူသမားတမက္ကအနေထားတွေလည်းပြောင်းကုန်တယ်ဘာလို့လဲဆိုတော့ရင်းနှီးမြှုပ်နှံမှုတွေအလုံးပြောင်းကုန်တယ်ဥပမာ globalization ဖြစ်ပေါ်တဲ့လူတိုင်းပြောင်းနေကြတယ်ဆိုတဲ့အချိန်မှာကျွန်တော်တို့နိုင်ငံကလူသမားတွေကိုကျွန်တော်တို့ကပြင်ဆင်ပေးဖို့လုပ်တယ်ပြင်ဆင်ပေးဖို့ဆိုတော့ပါတီလက်ကင်တော့မဖြစ်ဖို့လိုတဲ့ကိစ္စကနောက်တစ်ခုကကုမ္ပဏီတွေနဲ့ဆက်ဆိုင်ဒီကုမ္ပဏီတွေကအပြည်ပြည်ဆိုင်ရာမှာလုပ်တဲ့ကုမ္ပဏီတွေဖြစ်လာဖို့များတယ်ဆိုအဲ့ဒီကုမ္ပဏီတွေကိုကျွန်တော်ဘယ်လိုရင်ဆိုင်မလဲလိုအပ်ကောင်တောင်းဆိုတဲ့အခါမှာဘယ်လိုတောင်းဆိုမလဲဆိုတဲ့ကိစ္စနောက်တစ်ခါလူသမားတမက္ကအချင်းချင်းကအတို့သမားတမက္ကအဖွဲ့ဝင်တွေကိုအရေးချင်းပြင်ပေးတဲ့ကိစ္စဒါတွေအားလုံးကိုလုပ်ဖို့ကျွန်တော်ရည်ရွယ်ဥပမာလူသမားတမက္ကနဲ့ပတ်သက်တဲ့အခြေခံအကြောင်းပေါ့ဗျာ Labor Institute ဆိုတာကိုကျွန်တော်ထောက်ဖို့ကျွန်တော်ရှင်းလာတယ်ဒါတွေကနိုင်ငံတကာမှာရှိပါတယ်အမေရိကန်နိုင်ငံမှာရှိတယ်ဂျပန်မှာရှိတယ်ဂျာမနီမှာရှိတယ်လူရီးယားနိုင်ငံမှာတော့ရှိပါတယ်ကျွန်တော်အာရှ region နဲ့မှာဆိုအိန္ဒိယချင်းနိုင်ငံတွေနဲ့ချင်းကျွန်တော်တို့အများကြီးခြံခဲ့တာကိုကျွန်တော်မခံရုံပြเนาะကျွန်တော်တို့နိုင်ငံသားတွေ passport အနေနဲ့ထွက်လာရင်စပြီးတော့ဒေနာကွေးမှာစအကြည့်ထားတဲ့အကျိုးကျွန်တော်မကြိုက်ဘူးညာမခံနိုင်ဘူးညာဒီအရာကိုပြောင်းဖို့ကတော့ကျွန်တော်အားလုံးပြောင်းဖို့လိုတယ်အဲ့တော့လက်ရှိအာဏာရှိနေတဲ့ဥတ္တရအစိုးရကလည်းပြောင်းဖို့လိုတယ်ပြောင်းနေတယ်ကျွန်တော်တို့ဒီမိုရှင်အားစုတွေကတိုင်းနိုင်ငံအားစုအလုံးဝိုင်းပြီးတော့ကျွန်တော်တို့ဒီပြောင်းလဲမှုဖြစ်နိုင်ပြီးတော့ကျွန်တော်နိုင်ငံကအရင်ကရှိခဲ့တဲ့အာဆီယံထဲမှာရှိတဲ့ဒီစီးပွားရေးအိုက်ကပြန်ဖြစ်လာမယ်လို့ကျွန်တော်ယုံကြည်တယ်အဲ့ဒါတို့ကိုတော့ကျွန်တော်အားလုံးကိုဝမ်းလို့ကြပါလို့ကျွန်တော်ပြောချင်ပါတယ
် FTUB မြန်မာနိုင်ငံအလုံးသမားတမကများအဖွဲ့ချုပ်နဲ့NCUB ပြည်ထောင်စုမြန်မာနိုင်ငံအမျိုးသားကောင်စီတို့ရဲ့ခေါင်းဆောင်သူဖြစ်သူဥမမောင်ရဲ့အတွေ့အမြင်တွေကိုကောက်နှုတ်တင်ဆက်ခဲ့တာပါ ခုတစ်ပတ်သူတွေ့သူမြင်အစီအစဉ်ကိုလည်းဒီမှာရှင်းလင်းလိုက်ပါစေ နားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ